စစ်ရုံလုံးရုံတွေပိတ်ခတ်ထားတာကြောင့်အလုံးမစင်းနိုင်တဲ့လုံတမားရေအတွက်အစိုးရရဲ့လူမှုဖူးလုံကြီးထောက်ပံ့မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်ဇော်ထက်ပါ။အစိုးရကပိတ်ရထပ်ပြီးတက်တန်းတိုးလိုက်တဲ့စစ်ရုံလုံးရုံကြီးကလုံတမားရေကိုလူမှုဖူးလုံကြီးထောက်ပံ့ပေးဖို့ပြင်ဆင်နေပြီလို့လုံတမားဝန်ကြီးဌာနအမြဲတမ်းတွန်းဝင်လာပြောပါတယ်။ ဥပဒေတိုင်းဆိုရင်ကျမကြီးကြောင့်ဖြစ်လာရဲ့ကိစ္စတွေအတွက်လူမှုဖူးလုံထဲဝန်ကြီးရဲ့60ရာခိုင်နှုန်းကိုအလုပ်သမားတွေကခန်းစားခွင့်နေပေးသွားမယ်လို့သူကအခုလိုပြောခဲ့ရပါ။မိန်းကတော့နည်းနည်းလေးတော့ကတ်သွားတာလေ။ငါလည်းချိန်ကလည်းကတ်သွားတာပေါ့။အဲ့တော့ဒီဝန်ကြီးဌာနနဲ့လည်းလုပ်ပေးနိုင်ကြတယ်။လူမှုဖူးလုံရဲ့အကျိုးဝင်တဲ့ဝန်ထမ်းတွေကိုကတ်တော့လေ။ဆောင်ရွက်ပေးဖို့ပြင်ဆ ရာတန်တရားရှိနေပါတယ်
။ဘလို့ပဲညီမအဲ့တော့တခြားအိတ်တော့နားမလဲဘူးအခုကတော့ဆောက်တဲ့ရာခိုင်လုံးတော့ရလောက်မယ်ပေါ့နော်။ဒီနေ့ကတော့အဲ့လိုအမတယောက်ကတော့ပြောတယ်ပြောတာတော့မရလောက်မရလောက်ဖို့များတယ်အကုန်ဝန်ထမ်းတွေအနေနဲ့ကလည်းအဲ့ဒီဟာကိုပဲတို့တော်တော်ကြီးကိုစိတ်ကောင်းမှဖြစ်ရပါတော့
။အလုံးသမားကြီးဆောင်ရွက်သူအနာဂတ်အလင်းသာစုံမက်ကဒေါ်သက်သားအောင်ကတော့အစိုးရဘက်ကထောက်ပံ့မဲ့အစီအစဉ်ကရှင်းရှင်းလင်းလင်းမရှိသေးဘူးလို့ပြောပါတယ်
။အခုတည်းကဟိုဆောက်ရခိုင်လုံးရမယ်လို့ကလက်ရှိသိထားတော်နားလဲပဲပေါ့နော်။ဘလို့မျိုးပုံစံနဲ့သွားရမယ်ဘလို့မျိုးထုတ်ယူလို့ရတယ်ဆိုတဲ့ဟာမျိုးကအစိုးရကနေပြီးတော့ဒါတည်ရင်ဘာမှမပြောမိတာဖြစ်တဲ့အတွက်တော့အမအနေနဲ့ပြောချင်တာတော့ဒီလိုအချိန်အမီမျိုးဒီစက္ကရာတာဝန်ပေါ့နော်။အာလော်ရင်တကူနေရနိုင်ဖို့အတွက်အစိုးရကဒီလက်နက်မျိုးအောင်လုပ်ပေးနိုင်ရင်တော့ဒါအကောင်းဆုံးဖြစ်တယ်လို့အမအနေနဲ့မြင်နေတယ
်။အစိုးရဦးစားပေးစစ်ဆေးသွားမယ်စိတ်ယုံတွေထဲမှာစေဝါစားတော့ကုန်နဲ့လုံသားတထောင်ထက်ရှိရဲ့စိတ်ယုံတွေပါပါတယ်။အလုံသမားတချို့ကတော့အခုချိန်ကြီးဒီထောက်ပံ့ငွေကိုဘယ်လိုရနိုင်မယ်ဆိုတာသိချမသိရသေးကြောင်းပြောပါတယ်။ရန်ကုန်တခုထဲမှာတင်စက်ရုံအလုံယုံပေါင်း6000ကျော်နဲ့လုံသားအင်ဟာ6သိန်းကျော်ရှိပါတယ်။ ERD တိုင်းပသိမ်မြို့ကအထည်ချုပ်စက်ရုံတွေကတော့ဒီနှစ် EP လာ27ရက်ကစပြီးရန်နာလိုက်ပါတယ်။ပဲခူးတိုင်းစမှုဆောင်စီမံခန့်ခွဲရေးကတော့ကြေညာချက်ထုတ်ပြန်တဲ့မြို့ထဲမှာအစောဆုံးဖြစ်ပြီးယောဂါကောက်ွယ်ဖို့နိုင်ငံတော်ရဲ့လိုအပ်ချက်အရာလဲပတ်နေတဲ့စက်ရုံတွေကလွဲပြီးကျန်းသာရေးအလုံး EP လာ30အထိပိတ်ထားရမယ်လို့ထုတ်ပြန်ခဲ့ပါတယ်။ကျွန်တော်စောထက်ရန်ကုန်မြို့ကနေပြပူထားတာဖြစ်ပါတယ်။